အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရှီလာထဲမှာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုတွားရောက်ဖို့ရှိပြီးစီးပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုအင်ရှင်ကောင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာအာရှတိုက်ကိုမေလ20ရက်ကနေ24ရက်နေ့အထိတွားရောက်မှာဖြစ်ကြောင်းအမေရိကန်သမ္မတအင်ဂျူရောကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာမလကသမ္မတရွေးကောက်ပွဲမှာအနိုင်ရထားပြီးမေလ10ရက်နေ့မှာသမ္မတအသည့်အဖြစ်စပီတာဝန်ယူမဲ့ယွန်းဆုကယိုနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာတော့ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တွေ့ဆုံမှာဖြစ်ပြီးဂျပန်နိုင်ငံမှာရှိနေစဉ်အတွင်းကွက်လေးနိုင်ငံကခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။ဒါပေမဲ့ဒီဆွေးနွေးပွဲဟာခေါင်းဆောင်တွေအားလုံးလူကိုယ်တိုင်တက်ရောက်မဲ့ဆွေးနွေးပွဲလားအွန်လိုင်းဆွေးနွေးပွဲလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကွက်ဖွဲ့ထဲမှာအမေရိကန်၊ဂျပန်၊ဩစတြေးလျနဲ့အိန္ဒိယနိုင်ငံတို့ပါဝင်ပါတယ်။ဒီကွက်လေးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကိုတော့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေကဦးဆောင်ပြီးဩစတြေးလျဝန်ကြီးချုပ်ဂျွန်ဟာဝါအမေရိကန်ဒုသမ္မတဒစ်ချေနီနဲ့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်းတို့ရဲ့ထောက်ခံမှုနဲ့2009ခုနှစ်မှာဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ။